Kulatamaka Dokata Nyasaya Maha Minjiyo, Yuanisia Gapipure, Taupahi Pisidigo, Chimpine Mintamima Yonivare, Covid 19 Kagwe Dwe to go ye tong a kagwe pisikriya apawe, kuni taupahi pisidigo, Mnepianga Sabiro Sat Buibimelo, Yuanisia Gatin Topian Tabare, Nyuba Machine to Ridim Hope, Mintam Yubianga Sib Bishan Dok.
ဒီအကြောင်းပြေဆုံးရန်ကုန်အလာတဲ့တရင်ကိုတော့ကုတန်းညူကပြောပြမှာပါခင်ဗျာစစ်တနေ့ချင်းပြီကာကွယ်အဖွဲ့ကြီးတိုက်ပွဲတွေရထားပြီးတော့စစ်ဘေးဒုက္ခသည်တွေနေရပြန်လာနိုင်ဖို့သဘောတူထားတဲ့အချိန်မှာဒီဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးယုံ
UNHCR ရဲ့အကူအညီပစ္စည်းတွေပါတဲ့ရင်တန်းမင်းတမ်းမျိုးကိုဇူလိုင်လ၁၈ရက်နေ့ကရောက်လာခဲ့ပါတယ်ဒီကနေ့မှာတော့ UNHCR ရဲ့တာဝန်ခံတွေကဒုက္ခသည်စခန်းတွေစီကိုလက်ရောက်ပြီးတော့အကူအညီတွေနှက်ပြန်ငါစတင်ဖြန့်ဝေပေးမယ့်အစီအစဉ်တွေပြောခဲ့ပါတယ်
COVID-19ကာကွယ်ပစ္စည်းကိရိယာတွေပါဝင်အစားအစာမဟုတ်တဲ့ပစ္စည်းတွေအနည်းမှာတာဗိုလင်တွေချနောင်းတွေဖြားတွေစောင်းတွေမြေအိမ်တွေကိုမနေ့ကဖြန်ကစပြီးတော့ရတဲ့တင်းတပတ်လုံးကူညီထောက်ပံ့ဖြန့်ပြူးသွားမယ်ဆိုပြီးတော့ မင်းတပ်မျိုးပေါ်ကဒုက္ခသည်တွေကိုဇူလိုင်လပထမအပတ်ကမြန်မာနိုင်ငံတက်စီနေတင်းကလည်းထောက်ပံ့မှုတွေရှိခဲ့ပြီးတဲ့နောက်UNHCR ကပထမဆုံးကျင်းအခုလိုလာရောက်အကူအညီတွေပေးတာလည်းဖြစ်ပါတယ်အခုဒီမင်းတပ်မျိုးမှာရှိတဲ့ဒုက္ခသည်တွေကိုဖြန့်ဝေပေးဖို့ကိုပြည်နယ်အုပ်ချုပ်ရေးအဖွဲ့ရဲ့ခွင့်ပြုချက်ရယူပြီးတော့
အခုလိုကြွေးရွေမှာခိုလိုနီရတဲ့ဒုက္ခသည်တွေကလည်းအကူအညီတွေကိုမျှော်လင့်နေပါတယ်။ဒါနဲ့ပတ်သက်လို့မင်းတပ်မျိုးဒုက္ခသည်စခန်းစီမံခန့်ခွဲမှုမင်းကော်မတီတာဝန်ရှိသူတွေကအခုလိုပြောပါတယ်။ကျွန်တော်တို့သိရတာကစကားစပက်ကကွန်ပျူတာတို့တင်နေစကားစပက်ကကိုမပြူပေးဘူးပေါ့နော်။ရွာကတ်တီကိုလာဖို့ကိုကိုမပြူပေးဘူးလို့ပဲကျွန်တော်တို့သိရပါတယ်။UNHCR ဘက်ကတော့ကြွေးရွေမှာတင်းရှောင်နေရတဲ့ဒုက္
မြို့ကန်တွေကပြန်လွတ်ပြေးဖို့တောင်းဆိုရကနေတဆင့်စစ်ကောင်စီတပ်တွေနဲ့ CDF မင်းတပ်တို့အကြားမှာပြန်လည်ပြစ်ခတ်တိုက်ခိုက်မှုတွေရှိခဲ့ပါတယ်။ဧပြီလ24ရက်ကနေပြီးတော့ဇွန်လ10ရက်နေ့ထိ45ရက်အတွင်းတိုက်ပွဲအကြိမ်20ကြော်ဖြစ်ခဲ့တာပါ။နှစ်ဖက်စလုံးမှာထိခိုက်ဒဏ်ရာရသေဆုံးမှုတွေရှိခဲ့ပါတယ်။မင်းတပ် CDF တပ်ဖွဲ့နဲ့စစ်ကောင်စီတပ်တို့အကြားဇွန်လ20ကနေပြီးတော့ဇူလိုင်4ရက်နေ့ထိနှစ်ဖက်အပြစ်ခတ်ရစဲဖို့ပထမဆုံးအကြိမ်သဘောတူဆွေးနွေးခဲ့ပြီးတဲ့နောက်အဲ့ဒီသက်တမ်းပြည့်ချိန်မှာဇူလိုင်20ရက်နေ့အထိကိုပြည့်ရဖို့သက်တမ်းထပ်တိုးခဲ့ပါတယ်။မြို့ကန်တွေနေရာပြန်လာနိုင်ဖို့အပြည့်ရသဘောတူဆွေးနွေးတာဖြစ်ပေမဲ့လို့လုံခြုံရေးစိုးရိမ်တဲ့အတွက်မြို့ကန်အနည်းစုပဲနေရာကိုပြန်လာခဲ့ကြပါတယ်။မင်းတပ်မျိုးမှာတိုက်ပွဲတွေပြင်းထန်လာခဲ့ပြီးတဲ့နောက်ပိုင်းမြို့ကန်တွေဟာနီးစပ်ရာတောတောင်ကြီးရွာတွေမှာခိုလုံနေရသလိုမင်းတပ်မျိုးနဲ့နေမိနီးစပ်တဲ့မြို့တွေအထိပါဆစ်ပြီးရှောင်နေရတဲ့အခြေအနေမှာရှိနေပါတယ်ခင်ဗျာ။